တခုဒီသောလမ်းစဉ်တခုဒီသောကြည့်စဉ်တခုဒီသောနီးလမ်းပါပဲတဲ့သစ္စာဉာဏ်ဘုရားဘုရားတခုဒီသောနီးလမ်းဟာဒီဗုဒ္ဓဝါဒပဲရှိတယ်တခြားမရှိဘူးဒီလိုပြောထားတယ်အဲ့ဒါကြောင့်ဒီကနေ့ဘုရားပရိသတ်ဘာသာတော်ကောင်းတို့ဘုရားဘာသာတရားတော်အရာဘာပြတ်ထန်းတယ်လို့ဆိုရင်ဒီ unique ကိုဘုန်းကြီးတို့ပရိသတ်ရဲ့ဧကယနလို့ခေါ်တဲ့ဒီတခုဒီသောလမ်းစဉ်ကိုဘာလို့ခေါ်လဲလိုက်ဖို့ကျင့်ဖို့တာပဒနာမုရိတာဆိုတဲ့ကျင့်စဉ်ကိုကျင့်ရင်ဣဿာကိုပယ်ပြီးသားဖြစ်တယ်မေတ္တာလမ်းစဉ်လိုက်တော့ဘာဖြစ်လဲမိစရိယကိုပယ်ပြီးသားဖြစ်တယ်အဲ့ဒါလူမြတ်တို့ရဲ့ကျင့်စဉ်လို့လည်းဆိုနိုင်ပါတယ် The way to nobility ပေါ့လူမြတ်တို့ကျင့်စဉ်လို့လည်းပဲဆိုနိုင်ပါတယ်ဟုတ်လားဒီတော့ပရိသတ်ဘံသူတော်ကောင်းတော်ဒီချင်းစင်နေဒီလန်းစင်နေအကောင်လုံးကပဲထဲသွားတယ်လေမက္ကသစ္စာရဲကိုသွားတယ်ဟုတ်လားဧကယနာဆိုတဲ့ပါဠိတော်ဟာမာသတိပဋ္ဌံသုံးမှာပဲတွေ့တယ်ဒီပြည့်နေရာတွေမှာဘုရားပရိသတ်မြတ်စွာဘုရားတင်မဟုတ်ဧကယနောတကြောင်ဒီသောလန်းစင်အဲ့ဒီတကြောင်ဒီဗလန်းစင်ကဘာများလဲဆိုတော့အယံမေကောဤတတိပဋ္ဌံချင်းစင်ဘာအတွက်လဲတတ္တနံဝိသုဒ္ဓိယတတ္တဝါဒီစိတ်ပန်ရှင်းဖို့အတွက်နော်တတ္တဝါဒီစိတ်တည်းပန်ရှင်းဖို့အတွက်စိတ်မှညစ်နေလို့လားလို့ဆိုတော့ညစ်နေတယ်ဘာတွေဝင်လို့ညစ်နေသလဲဣဿာဝင်တော့စိတ်ညစ်တယ်မစ္စရိယဝင်တော့စိတ်ညစ်တယ်မပင်းရှင်တာအတင်းတောင်းစဉ်ညစ်တာဗောဗျာအဲ့ဒီတော့ဆရာကြီးဒေါက်တာမင်းတင်မသိမတောင်းပါနဲ့ဘောကြီးတို့ပြိဿစဉ်ညစ်သွားမှစွာပါတယ်ပြိဿကြီးစဉ်ညစ်သလားအာမညစ်ရင်များများတဲ့မပင်းရှင်မင်းနဲ့အတင်းပြရတာစဉ်ညစ်တဲ့မစ္စရိယကြောင့်ဟုတ်လားတို့ရပါစေပြိပြီးတော့ကြီးပွားနေတာတိုးတက်နေတာကြည့်ပြီးတော့မချီနှက်ကြတဲ့လူအပေါင်းမှာအိပ်သာဝင်တော့ဘာဖြစ်ပါကလေးစိတ်ညစ်တယ်ညစ်မနေကြဘူးလားအဲဒီညစ်နေတဲ့စိတ်တွေကိုဖြူစင်ဖို့ရန်ပန်ရှင်ဖို့ရန်နော်ဒီစိတ်တွေကိုဖြူစင်ဖို့ရန်ပန်ရှင်ဖို့ရန် for the purification of a mind စိတ်တွေဖြူစင်ဖို့ပန်ရှင်ဖို့ရန်ပရိသဗံသောတာကောင်းတော်ဧကယနောဧကယနောအယူနိပတ်သောအလိုက်တယ်ဧကယနောတခုဒီသောလမ်းစဉ်ရှိနေပါတယ်ရှိမနေဘူးလားဟာဒီမှာမေဃသစ္စာဆိုတဲ့လမ်းစဉ်မေဃသစ္စာဆိုတဲ့လမ်းစဉ်ရှိမနေဘူးလားမုဒိတာဘာဝနာမေတ္တာဘာဝနာအဲ့ဓာရီအကုန်လုံးမေဃသစ္စာမှာကျုံပြီးတော့ဝင်သွားတယ်ဟုတ်လားဒေရီရပရိသဘံသူတော်ကောင်းတော်မေတ္တာတရားကြကြပွားမစ္ဆေယတရားခေါင်းပါတဲ့ဣဿတရားကြကြပွားဘာဖြစ်လဲဟဲ့မုဒိတာတရားကြကြပွားတော့ဘာဖြစ်လဲဣဿတရားခေါင်းပါတဲ့မေတ္တာနဲ့မုဒိတာသည်ခြင်းစဉ်တရားပါပဲသူသည်ဧကယနာဆိုတဲ့အထက်မှာပါပဲဟုတ်လားဘာတည်းလဲသတ္တနဝိသုဒ္ဓိယသတ္တတို့ရဲ့စိတ်မှာညစ်ထင်းနေတဲ့အိမ်သာမင်းစရာဆိုတဲ့အငြိအကျေးတွေမှန်ရှင်းဖို့ရန်ဧကယနာတခုတည်းသောလမ်းစဉ်ဖြစ်ပါပဲဤတဲ့တကြောင်းသောလမ်းစဉ်တစ်ဖြစ်လမ်းစဉ်ရှိရင်ရှာချစ်ဒီခြင်းစဉ်မှာဓမ္မတခြားခြင်းစဉ်များရှိအောင်မလားရှာချစ်ပါဒီဧသာနဲ့ဒီမိစ္ဆရာကိုခေါင်းပါဖို့ရန်အတက်မိုးတို့ပရိသတ်ဟိုးကဘာဦးကစတင်လာခဲ့တဲ့ကိုယ်ွယ်နီးမျိုးနဲ့ရမလားမရဘူးသစ်ပင်တော့တောင်းရည်ရည်နေလက်လက်ခန္တာရရှ िख ုဆူတောင်းလို့ဧသာကမရှင်းဘူးမိစ္ဆရာလည်းမရှင်းဘူးဒါကြောင့်ဧကယနာဒီနီးဟာတခုဒီတော့နီးပဲတခြားနီးမရှိဘူးလို့ဒီလိုပြောထားတယ်ဟုတ်လားဒီနီးမှာတပါတခြားနီးမရှိဘူးတဲ့ဒီတော့ဗုဒ္ဓဝါဒသည်ဒီဘဝအတွက်တစ်ဖက်သက်ရှင်းသုံးရမယ့်ဝါဒမျိုးလည်းမဟုတ်ဘူး။နောင်တမလွန်လောကအတွက်တစ်ဖက်သက်ကြည့်ရတဲ့ဝါဒမျိုးလည်းမဟုတ်ပါဘူး။ဒီဘဝနောင်ဘဝနှစ်မျိုးစလုံးအတွက်အသုံးဝင်တဲ့တရားမျိုးဖြစ်ပါတယ်။စ စိတ်ခံမှုအကောင်းပဲကိုကြည့်စိတ်ကြည့်တဲ့ဝါဒမျိုးလည်းမဟုတ်ပါဘူးမကောင်းတဲ့ဘက်ကလောကကြီးအပြစ်ကြီးရှာနေတဲ့ဝါဒမျိုးလည်းမဟုတ်ပါဘူးအကောင်းအဆိုးဤနှမျိုးကိုလွတ်အောင်ကြားတဲ့ကရှောင်သွားတယ်ဓမ္မစကြာစကားပြောရင်တော့ကာမဒုက္ခလိကနုယောကအစွန်းအတ္တသီလမထနုယောကအစွန်းစိတ်သမားတွေကကာမဒုက္ခလိကနုယောကလိုက်လိုက်သွားတယ်စိတ်သမားတွေစိတ်သမားတွေဟုတ်လားအာစိတ်မရှိတဲ့လူတွေကတော့ဟာနောက်ဆုံးစားရမရှိကိုကိုကိုသတ်သိပလိုက်မယ်ဆိုပြီးတော့ဘယ်သွားအတ္တခိလမထာနုယောကလိုင်းကိုနှွယ်သွားတယ်မြတ်ဗုဒ္ဓကစိတ်ခံတဲ့အပိုင်းလည်းမလိုက်ပါနဲ့စိတ်မရှိဘူးဆိုပြီးတော့သတ်လည်းမသိလိုက်ကြပါနဲ့တဲ့ဟုတ်လားဟောဒီမှာအလေလန်းဆိုတာရှိတယ်တဲ့တခုရီတော်လန်းလိုက်ကြစီးစိမ်လည်းခံမနေနဲ့ပင်ပန်းဆင်းရဲပြီးတော့လည်းပဲဒီတိုင်းချိန်မိပြီးတော့မနေလိုက်ကြနဲ့အလေလန်းတခုတည်းသောလန်းရှိတယ်လို့ပြောမသွားဘူးလားပြောပါဘူးဗျာဗုဒ္ဓလန်းစဉ်ဆိုတာဘုရားတို့ပရိသတ်ဘယ်တော့ဟောရမလဲဗုဒ္ဓလန်းစဉ်ဆိုတာမနေ့ပြင်ကဟောရမယ်တရားဟုတ်လားဒီကနေ့သစ္စာနှစ်မျိုးဘုရားတို့ပြောခဲ့ပါတယ်ပရမတ္ထသစ္စာအရိယသစ္စာปรมัตถะทิสสาหูติสิทธิ์สิระไตยุคนิพพานสิทธิ์89สิระไต52ยุคเตยาริအကုန်လုံးဘာทิสสาปรมัตถะทิสสานิพพานလည်းပဲปรมัตถะทิสสาဟုတ်လားအဲဒီสิทธิ์สิระไตยุคนิพพานအကုန်လုံးปรมัตถะทิสสาสิทธิ์ဘောမှာสิระไตဘောမှာยุคဘောမှာนิพพานဘောမှာหมีပြီးတော့ปริตาရေဘာทิสสาကိုพอထုတ်ရတယ်လဲအရိယာသစ္စာကိုဖော်ထုတ်ရတယ်အရိယာသစ္စာဆိုတာဘာလဲလဲလူမြတ်တို့သိအပ်သောသစ္စာတရားအဲ့ဒီသစ္စာကိုသိရင်လူမြတ်လူတော်လူမြတ်ဆိုတဲ့အရိယာအဆင့်သို့ရောက်သည်တဲ့ဟုတ်လားဒုက္ခသမုဒ္ဒနိရောဓမဂ္ဂဆိုတာဒီလေးကိုသိရင်အရိယာဆိုတဲ့သူတော်သူမြတ်အဖြစ်သို့ရောက်သည်ဒါကြောင့်စူးစူးချုပ်လိုက်တော့ကိလေသာတရားမှန်သမျှအကုန်လုံးသမုဒယသစ္စာတွေထည့်လိုက်တော့ဟုတ်လားလောဘတစ်လုံးနဲ့မပြောနဲ့เนาะကြံတဲ့ကိလေသာတွေလည်းဒုက္ခပေးပါတယ်ကိလေသာတရားမှန်သမျှဒုက္ခကိုဖြစ်စေတယ်တဲ့သူကပါတယ်လေသမုဒယသစ္စာကော့ဆော့ဖို့ဆက်ခေါ်တယ်ဟုတ်လားเอกิเลสาชอบผิดละเดอโจฤกิเลสาชอบผิดละเดอโจฤอกုံลงก็တော့ทุกขทิสสาเอลิกิเลสาฤကိုชุบอ่องงิ่งอ่องจิยะมั้ยจิตสิ้นจิตยัดฤอกုံลงก็တော့เมฆทิสสากิเลสาเตยฤอกုံลงงิ่งดิชุบไปซอยินทุกขสัจจิแล้วเวชุบยัดไปผีชิ้นจังကိလေသာနဲ့ဒုက္ခဒီနှစ်ခုငြိမ်းချုပ်တာကနိရောဓသစ္စာလို့ပါပါတယ်လေအရိယသစ္စာ၄ပါးပရမတ္ထသစ္စာ၄ပါးရပါလားစေစရတဲ့ယောနိဗ္ဗာန်၄ပါးသည်ပရမတ္ထသစ္စာဒုက္ခသမုဒ္ဒနိရောဓမဂ္ဂခေါ်တဲ့၄ပါးကလည်းပဲအရိယသစ္စာဟုတ်လားအဲ့ဒါကြောင့်ဘုန်းကြီးတို့ပြီးနေကြဆောင်းဘုတ်ကလေးကိုဆောင်းထားပါတရားသဘောအမှန်ဆိုလိုက်ရမယ်တရားသဘောအမှန်ပရမတ္ထသစ္စာဆိုကြည့်တရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအမှန်ပရမတ္ထသစ္စာတရားသဘောအတိုင်းမှန်နေတာပရမတ္ထသစ္စာမြတ်ဗုဒ္ဓဟောပြမှာပေါ်လာတဲ့အမှန်တရားကအရိယသစ္စာဟုတ်လားဆိုလိုက်ဖယားဟောအမှန်အရိယသစ္စာဆိုလိုက ရသဘောအတိုင်းတကယ်ရှိမှန်းနေတာပါသစ္စာဒိဋ္ဌိစင်ဖို့ပရမတ္ထသစ္စာသိအောင်ကြိုးစားကြပါယေဗုဒ္ဓဟောမှပေါ်လာတဲ့အမှန်တရားကပါသစ္စာ တဏိသူရသူမြတ်တိသိအပ်တဲ့သစ္စာကအရိယာသစ္စာတဏှာစင်ဖို့အရိယာသစ္စာကိုသိအောင်ကြိုးစားကြပါသစ္စာနှစ်မျိုးဘုရားတို့ပရိသတ်ရေပရိယာထုနဲ့နိုဘယ်ထုခေါ်တဲ့သစ္စာနှစ်မျိုးအသေးစိတ်တော့မဟုတ်ဘူးဘုရားတို့ပရိသတ်သိတာယုံမျှပဲဘုန်းကြီးတို့ပြောရပါတယ်နော်ဒါတောင်သတ်မှတ်ထားတဲ့အချိန်ကို나ยีဝက်လွန်ပါတယ်6나ยีတော့ပါပြီ။ gain ဘုန်းကြီးတို့ဒီကနေ့အခါနာသိကြရအောင်။ဆိုကြရမယ်။နမဝိသေသဝါဒိနာအနန္တသီလပနမဝိသေသဝါဒိနာအရဟံတသီလပါနမဝိရိသဝါဒိနာအနန္တသီလပါဝိရိသဝါဒိနာအကြောင်းအကျိုးအကောင်းဆုံးမှလည်းခွာရဝေဘန္တာမူတတ်သည့်ဝိရိသဝါဒီဖြစ်တော်မူသောအနန္တသီလပါအတိုင်းမသိအကျိုးမရှိရုပ်မသာတရားမှလည်းအောင်မြင်တော်မူသောသဗ္ဗေယျဗုဒ္ဓရှင်တော်များအားမယမကံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ဆိုကြကုန်သောတောတော်များစွာငါကန္တကိုသူငါသာမို့ကျွန်ုပ်တော်ဤနမောနမကရောကုန်ုပ်နှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြန်လိုလက်ဆောင်မို့ရရှိခိုးရခြင်းသည်အတုဘဝတုကောင်းစွာမသူဖြစ်ပါစေတည်း
တရှိစက်လေးခုဇူလိုင်လ3ရက်တန်လီ4နာရီခွဲအချိန်ကျောင်းတက်ကဘုရားဘာသာသင်ကြီးကရှင်းမှုပြီးကျင်းပတဲ့တက်ကတော်ဓမ္မယုတ်၌ကျင်းပသောဘုဒ္ဓဝါဒရှင်းကံသဘောတရားများဟောပြောဝဲသတ္တမနေ့အစီအစဉ်ကိုစတင်ကြရအောင်ဗုဒ္ဓဗနာမဖြင့်အခန္ဓာတင်ဖွင့်လေးကြပါစို့နမဝိသေသဝါဒိနာအနန္တသီလသာနမဝိသေသဝါဒိနာအနန္တသီလသာနမဝိသေသဝါဒိနာအနန္တသီလသာအလုံးလိုက်ဆိုကြပါဝိသေသဝါဒိနာအကြောင်းအကျိုးအကောင်းအဆိုးမှန်သမျှကိုခွဲရှင်ဝေဘန်လေးရှိသောဝိပုဇဝါဒီဖြစ်တော်မူသောအနန္တဇိနပါရုံမာသောတရားတော်ကိုအတိုင်းမသိအကျွမ်းမရှိအောင်မြင်တော်မူသောအဘိညုဗုဒ္ဓအာအဘိညုဗုဒ္ဓအာအမကံဘုရားတပည့်တော်တို့ဤနမောကာယဝစီမနောခြေလျက်အေဇလီညွလျောလက်ဆောင်မောရေရှေခောရခြင်းသည်အတုကောင်းစွာမသွဲဖြစ်ပါစေတည်းဒီရှိခုနဲ့တရားလေးဟောပြောမယ်ကောင်းစဉ်ကိုဘုန်းကြီးတို့ဗုဒ္ဓလမ်းစဉ်လို့အမည်ပေးထားပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာအလုတ်တဲ့လမ်းစဉ်လဲဆိုရင်
သစ္စာတရားကိုဖွေရှာသောလမ်းစဉ်ဖြစ်ပါသည်လို့မှတ်နိုင်ပါတယ်ဗုဒ္ဓလမ်းစဉ်ဆိုတာမလုတ်တဲ့လမ်းစဉ်လို့ဆိုရင်ဘယ်နဲ့ပြောကြမလဲ
เ
อ such after truth သစ္စာတရားကိုဖွေရှာသောလမ်းစဉ်ဗုဒ္ဓလမ်းစဉ်ဗုဒ္ဓကျင့်စဉ်ဘယ်လိုဆိုဆိုအတူတူပါပဲဒီကျင့်စဉ်ရဲ့ပန်းတိုင်ဟာဘာလဲဆိုရင်သစ္စာတရားဖြစ်ပါဗုဒ္ဓကျင့်စဉ်ဗုဒ္ဓလမ်းစဉ်ကိုလိုက်နာကျင့်သုံးကြခြင်းဖြင့်ကျင့်သုံးကြသူတို့အကျိုးရမလဲဆိုရင်သစ္စာတရားကိုသိခွင့်ရပါတယ်ဗုဒ္ဓတရားတော်အရာကိုယ်ခွေစိတ်ကတ်ခြင်းရဲ့ပန်းတိုင်ဟာအဲ့ဒီအဲ့ဒီသစ္စာတရားကိုဖွေရှာတဲ့ကျင့်စဉ်ကိုကျင့်သုံးရမယ်ဆိုလို့ရှိရင်ဘာတွေကိုကျင့်သုံးရမှာလဲဆိုတော့ကိုယ်ဘုရားပြိတ္တကိုသင်္ဘုံပေါ်မှာရေးပြလိုက်ပါပြီသစ္စာတရားကိုဖွေရှာသောကျင့်စဉ်သည်တော့သင်္ဘုံပေါ်မှာရေးပြလိုက်တဲ့ကျင့်စဉ်ပါပဲဗုဒ္ဓဆိုရင် is the noble eightfold path ဘုရားကျင့်စဉ်ဆိုတာဘုရားလမ်းစဉ်ဆိုတာအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ရှစ်ပါးသောအရိယမက်ကလမ်းစဉ်ဖြစ်ပါတယ်ဘုန်းကြီးတို့ပြိဿဘောင်းတို့ရောကောင်းတို့ဘုန်းကြီးတို့ဆက်လင်ဟောပြောတဲ့နေ့တုန်းကဘာသာတရားတွေပဲလို့စခဲ့တယ်ဆိုတဲ့အကြောင်းအရာကိုဘုန်းကြီးတို့စဉ်းစား권ရအောင်ဘုန်းကြီးတို့ပြိဿစဉ်းစား권ရအောင်ဥပမာကလေးများဖြင့်ဘုန်းကြီးတို့တင်ပြခဲ့တယ်ကဘာကြီးကိုတီထောင်ဖန်ဆင်းသူကိုသူတို့ဖွေရှာတယ်ကဘာကြီးစောင့်ရှောက်ထိမ့်သိမ့်တဲ့တကိုးရှင်ကိုရှာကြတယ်ကဘာကိုတီထောင်ဖန်ဆင်းတဲ့တကိုးရှင်ရဲ့စောင့်ရှောက်မဲ့တကိုးရှင်ရဲ့ရှာကြတယ်ကျောက်ဆရာအလွန်ကောင်းလောက်အောင်ကဘာကြီးကိုဖြစ်စီပြိမဲ့တကိုးရှင်ကိုလည်းပဲရှာရာမရှာရာတော့ဒါကျောက်ဆရာကြီးအနေနဲ့တော့သူတို့တွေ့ထားကြတယ်အဲ့ဒါကြောင့်ကျောက်ဆရာကောင်းတဲ့ကဘာကြီးဖြစ်မဲ့တကိုးရှင်ကြီးလည်းပဲမဖြစ်ပါစီနဲ့ဆိုပြီးတော့တောင်းပန်တဲ့အနေနဲ့အဲသူ့လည်းပဲကိုးကွယ်လိုက်ကြရတာပဲလို့ဗြဟ္မာဗိဇ္ဏုရှိဝဆိုပြီးတော့တကယ်လေတခြားတဲ့ကပ္ပဘာသာကြီး၄ခုထဲမှာအစောဆုံးပေါ်နေတဲ့ဘာသာကြီးရဲ့အကြောင်းအရာအခြေခံကိုဘုန်းကြီးတို့တင်ပြထားခဲ့တယ်ဒီတော့ဘုန်းကြီးတို့ပြိသားများသစ္စာတစ်ပင်ဘယ်ကပေါက်တယ်လို့ဆိုရင်သစ္စာတစ်ပင်ဘယ်ကပေါက်တယ်လို့ဆိုရင်ကဲဘုန်းကြီးတို့ဘယ်လိုပြောမလဲပြိသားကဘယ်လိုပြောမလဲသစ္စာကပေါက်တယ်တချို့ကတော့မြေကြီးကပေါက်တယ်တချို့ကလည်းရေတွေကပေါက်တယ်ဘယ်ကပေါက်သိပေတယ်ဘယ်ကပေါက်တယ်လဲဆိုရင်ဗဒာနအကျန့်ဆုံးဖြစ်တဲ့အကြောင်းကိုပဲဘုန်းကြီးတို့ခိုင်းပြောရမှာမျိုးစေ့ကပေါက်တယ်သိပေတယ်ဘယ်ကပေါက်တယ်လဲမျိုးစေ့ကပေါက်တယ်မျိုးစေ့ဒီမျိုးစေ့ကြီးတတ်တတ်ထားအပင်ပေါက်မလားလို့ဆိုတော့မဟုတ်ဘူးမြေဓာတ်ကိုရအောင်မှာအဲ့ဒီမြေဓာတ်ကလည်း၆တွင့်နေတဲ့အ၆တိုက်မြေကြီးဆိုရင်မပေါက်ပါဘူးအစိုးဓာတ်အစီဓာတ်ရှိအောင်မှာအကြောင်း၃ပါးမြို့မြေရေပဒါနကြတဲ့အကြောင်း၃ပါးဖြစ်ပါသက်လေလေရင်ပေါက်ချင်းရဲ့အကြောင်း၃ပါးမှာမြို့ရဲ့မြေရဲ့ရေရဲ့လို့ပဒါနကြတဲ့အကြောင်း၃ပါးအဲ့ဒီအကြောင်း၃ပါးထဲမှာတစ်ခုခုနှုတ်လိုက်လို့ရှိအပင်မဖြစ်လာတော့မျိုးစေ့ကိုဖယ်ထားမြေနဲ့ရေနဲ့သာဆိုအပင်မဖြစ်ဘူးမြေကြီးကိုနှုတ်ပြီးတော့မြို့ရေတဲ့ကြီးစိန်ထားလဲအပင်မဖြစ်ဘူး၆သွေးတဲ့မြေကြီးပေါ်မျိုးစေ့ချရေသက်လုံးလုံးမရှိလဲအပင်မဖြစ်ဘူးလို့ရေဘူးရသဘောအပင်ပေါက်ခြင်းရဲ့အကြောင်းသည်မျိုးမြေရေလို့အကြောင်းသုံးပါပါဟုတ်လားမှန်ကန်တဲ့အကြောင်းကိုအမှန်တိုင်းဘုန်းကြီးတို့ပြိဿနားလည်ဖို့အထူးလိုအပ်တယ်။ နားလည်သိရလို့ဆိုလက်ခံဖို့လည်းလိုအပ်တယ်မမဒိဋ္ဌိရဲ့သဘောပေါ့အပင်ပေကပေါ့မျိုးမြည်ကြီးအကြောင်းသုံးပါဆုံ၍ပေါက်ပါတယ်အဲမျိုးစေလေးကိုမြည်ကြီးပေါ်မှာချရေတက်ကလေးမြတ်တာစာပေးရော့လဲမရော့စေနဲ့လွန်လဲမလွန်စေနဲ့ရှင်နဲ့မြေကိုသမအောင်မြတ်အောင်ပေးရင်တို့မျိုးစေသည်တစ်အထက်၌အညောင်းကလေးတက်လာတယ်နှစ်အဲ့ဒီမြေထဲမှာပဲအမြင့်ကလေးထိုးပြီးတော့တွေ့သွားတယ်မြေပေါ်မှာအညောင်းကလေးတက်လာမယ်မြေကြီးထဲမှာအမြင့်ကလေးထိုးဝင်သွားမယ်မြေတက်ရေတက်မပြတ်စေနဲ့မပြတ်စေနဲ့မြေတက်နဲ့ရေတက်ကိုဇက်တိုက်ကြီးပေးသွားအမြင့်ကလည်းတန်းလာတယ်အပေါ်တက်လာတဲ့အညောင်းလေးဟာတဖြည်းတဖြည်းပင်စီပန်တံပေါ်လာတယ်ရေတရေတဆက်ကြိုက်ပြီးပြေးသွားအမြင့်ဒီတဖွာဖွာနဲ့မြည်ကြီးတဲ့မှာများစွာတွေ့လာမယ်အပေါ်ကပင်စီလေးကအကိုင်းအခက်ကလေးတွေထွက်လာရေတရေတဆက်ကြိုက်ပြီးပြေးသွားအခက်အကိုင်းကနေတော်တော်ကြာအရွက်တွေထွက်ပြီးတော့နောက်အသေးတွေတခါပြန်ပြီးတော့သေးလာမြေတက်ရေတက်ဒီလိုပဲမပြတ်ပေးရသွားအသီးတွေမှဲ့လာပြီဆိုရင်အသီးတွေကမျိုးစေ့တခါပြန်၍ရလာမယ်အဲ့ဒီမျိုးစေ့ကိုမြေပေါ်မှာပြန်ချရေတွေးရင်ဒီလိုပဲအပင်တစ်ခုပြန်ပြီးတော့ပေါက်လာပြန်တာပဲမျိုးစေ့ကနေပြီးတော့အပင်ကနေပြီးတော့အသီးကနေပြီးတော့မျိုးစေ့ကနေအပင်အပင်ကနေအသီးကနေမျိုးစေ့ကနေအပင်ပိဋကကြီးလဲသွားပြီဟုတ်လားတန်တော်ရာဆက်လဲဘုံကိုအပင်တပင်နဲ့ကြည်ယုံနဲ့သိနိုင်လောက်တယ်ဒီတော့ဒီအပင်ကိုဘသူဖန်ဆင်းတယ်လဲရှာမနေနဲ့မျိုးမြည်ရေးအကြောင်းသုံးပါအကြောင်းဘယ်နှပါပဒါနာရတဲ့အကြောင်းကိုပြောပါတယ်အချမ်းအရန်ကြတဲ့အကြောင်းကအပူငွေကလေးများလေများဟုတ်လားလေတို့မီးတို့ဆိုပြီးတော့အချမ်းအရန်အကြောင်းတွေလည်းပဲများစွာရှိပါသေးတယ်နော်အဓိကကြတဲ့အကြောင်းကတော့မြို့တက်နဲ့မြေတက်ရေတက်ဒီသုံးခုပါပဲအပူငွေလေးလည်းရှိအောင်မှအပူချိန်လေးလည်းရအောင်မှနေရောင်ခြည်လေးလည်းရအောင်မှလေကိုလည်းရှူချက်ရအောင်မှဒီပြင်အကြောင်းတွေများစွာရှိပါတယ်အဲ့လိုအကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ပြုပြင်မှဖြစ်လာပြီးကိုမြတ်ဗုဒ္ဓကသင်္ခတဟူ၍ဟောတော်မူပါသည်အကြောင်းတရားတို့အကြောင်းတရားဘောင်းများစွာတို့ပေါင်းစု၍ဖြစ်ပေါ်လာသည့်အကျိုးကိုသင်္ခတဟူ၍ခေါ်ပါသည်ဘုရားတော်ပရိသတ်မှတ်မိစေခြင်းမလားအဲ့ဒီအကြောင်းမှန်ကိုနားမလည်မိရင်ဟိုအကျိုးလက်ခံပုံလွဲသွားမယ်ဟုတ်လားထိုအကြောင်းမှန်ကိုနားမလည်မိရင်ဟိုဘက်ပေါ်လာတဲ့အပင်အသီးအကျိုးလက်ခံပုံဟာလွဲသွားလိမ့်မယ်အကြောင်းမှန်ကိုနားမလည်သည်ဖြစ်၍ဒီပင်ဒီအသီးဘယ်ကပေါ်တယ်လဲဆိုပြီးတော့အကျိုးကိုလက်ခံပုံလွဲခဲ့ရင်အဲ့ဒါကိုမိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်မိစ္ဆာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်တဲ့ပုဂ္ဂိုလ်သည်အကျိုးလက်ခံပုံလဲမှန်တယ်အကြောင်းမှန်ကိုနားလည်တဲ့ပြင်အကျိုးလက်ခံပုံမှန်တော့အဲ့ဒါကိုအမြင်ရှင်းသွားပြီတဲ့ clear vision လို့လဲဆိုနိုင်တယ်ဘုန်းကြီးတို့ရေးပြတာကတော့ right understanding လို့ရေးပြပါတယ်သမ္မာဒိဋ္ဌိဘယ်လိုတဲ့သမ္မာဒိဋ္ဌိအမြင်ရှင်းသွားတယ်အယူအဆရှင်းသွားတယ်ဘုရားပရိသတ်ကိုမေးအောင်မဲ့ကိုဘုန်းကြီးပြောတဲ့မှတ်ချက်ကလေးတွေရလောက်ပါပြီဘုရားပရိသတ်ကိုမေးအောင်မဲ့မျိုးစေ့ကိုမြေမှာချလို့ရှင်းလောက်အပင်ကလေးအဆုအညောက်ကလေးတက်လာတယ်အစိုးကလေးအညောင်းကလေးတက်လာတဲ့အချိန်မှာအောက်မှာမျိုးစေ့ရှိနေသေးတယ်။တို့အစိုးအညောင်းကိုမပြည့်စည်စေနဲ့မြေတက်ရေတက်ဇက်တိုက်ပေးရသွား။အစိုးကလေးအညောင်းလေးကတော့ကြာကြာတော့ပင်စီလေးချင်တင်ရှားရှားဖြစ်လာတယ်။ပ ပဲစီကလေးအတန်ရှာဖြစ်လာတဲ့အချိန်လေးကြာရခုနကမျိုးစေ့ကရှိသေးလားမ
ရှိ
ပါဘူးဗျမျိုးစေ့ပဲရောက်သွားဟဲ့ဒီလိုပဲပြောရတော့လားဟုတ်လားမျိုးစေ့ပဲရောက်သွားဟိုအပင်နဲ့ဝင်ပြီးလိုက်သွားသလားမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားဘူးအမြင့်ထဲမှာအောင်းပြီးကြံရက်သလားအမြစ်ထဲမှာလဲအောင်း၍မကြံရဘူးအပင်နဲ့လဲဝင်ပြီးတော့လိုက်မသွားဘူးအပင်ဖြစ်ပြီးတဲ့အချိန်မှာဒီမျိုးစေ့ကလေးသည်ပျက်စီးသွားတာပဲဟုတ်လားမှန်ပ
ါဗျ
အပင်ဖြစ်ပြီးတဲ့အချိန်မှာမျိုးစေ့ကလေးသည်ပျက်စီးသွားတာပဲတိုင်းတစ်ခါမေးဦးမယ်အပင်ဒီမျိုးစေ့ကပေါက်ထားသေးချတယ်နော်အဲ့ဒီမျိုးစိတ်ဆိုကြပါတော့ဇပစီကလေးတစ်စီးကိုတစ်ချမ်းခွဲပြီးတော့ရှာကြည့်အောင်အပင်ကလေးအထဲမှာတွေ့မလားဟုတ်ဗျာအပင်ပေါက်နိုင်တဲ့သတ္တိရှိတာတော့သိကြတယ်ဇပစီကိုခွဲရှာအပင်လည်းရှာလို့တော့မရအခွန်ခွာရှာတော့ဘာပင်တွေ့မလားမ
တွေ့ပါ
ဘူးဗျာကြိတ်ချပြီးတော့ရှာရင်တော့အပင်ကိုရမှာမရဘူးဟုတ်ကြီးတို့ပြိဋ္ဌာန်ပန်းသူတော်ကောင်းတို့ဟိုရှိခိဗမာလူမျိုးတွေသုံးဆွဲတဲ့ကြောက်ခဲကိုမှန်တုံးလေးနဲ့ခတ်တဲ့မိကျစ်ရှိဘူးတဲ့နော်ဒီကနေ့ခေတ္တတမ်းမိကျစ်ပေါ့ဒီလိုခေါ်တယ်ကြောက်ခဲနဲ့မှန်တုံးနဲ့ပွတ်တယ်ကြောက်ခဲနဲ့မှန်တုံးနှစ်ခုပွတ်လိုက်ရင်မီးပွင့်လာတာတော့သိကြတယ်ကြောက်တုံးလေးနဲ့ထုရှာလို့ခြေရွေ့ရှာလို့တော့မီးဟာရှာလို့ရအောင်မလား
မရပါဘူး
ကြောက်ခဲတဲ့မှာမီးရှာရွေ့မရဘူးဘိန်းကလေးတဲ့မှာမီးရှာလို့လည်းမရဘူးအဲ့ဒီနှစ်ခုပုတ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အကျိုးသည်မီးပဲဟုတ်လားရှင်းနှမ်းမှာဝါကွန်းသာရှိနေရင်တော့အဲ့ဒါလောင်တော့တာပဲလောင်စာရှိရင်လောင်တယ်ပေါ့ဗျာဒီမီးပဲကဖြစ်တယ်လဲဆိုကြောက်ခဲကဖြစ်တယ်လို့တစ်ဖက်သားပြောလဲမရဘူးတန်သိန်းကဖြစ်တယ်လို့တဖက်သားပြောလဲမရဘူး။တန်သိန်းကဖြစ်တယ်ဆိုတန်သိန်းအရေးကြိုပြီးတော့မိရှာကြည့်မယ်တွေ့မလား
။
တွေ့ဘူးကြောက်ခဲကိုထုချီပြီးတော့မိရှာကြည့်မယ်ရမလား
။
မရဘူး။အဲ့ဒီနှစ်ခုသူ့ဟန်နဲ့သူ့သမန်းအောင်ပုတ်မိတဲ့အခါကျတော့အကျိုးပေါ်လာတာကမိ။ဝါကောင်းကရှေ့နှမ်းမှာလောင်စာအဖြစ်နဲ့စောင့်နေတယ်တဲ့ဟုတ်လား။ဘုန်းကြီးတို့ပရိသတ်ပန်းသူတော်ကောင်းတို့အဝိဇ္ဇာတဏှာကံဆိုတဲ့အကြောင်းသုံးပါးကိုသဘောပေါက်ဖို့လိုအပ်ပါတယ်။အဝိဇ္ဇာတဏှာကံဘယ်နှမျိုးလဲ
။
တိပါတယ်အဝိဇ္ဇာနှိသုံးကကံတရားကံအကြောင်းကိုဒီနေ့ကပြောပြီးပြီစေရဏကံဆိုတဲ့ပုဂ္ဂိုလ်စေရဏကိုမူရင်းကောက်ရကြောင်းတန်ပန်းရအောင်ကောက်ရကြောင်းမမေ့ကြစေခြင်းပါဘူး။အဝိဇ္ဇာရဲ့စေတနာရဲ့အဝိဇ္ဇာရဲ့တဏှာရဲ့စေတနာရဲ့သုံးခုစေတနာသည်မျိုးစေ့လိုပါပဲတဏှာသည်မြေကြီးလိုပါပဲအဝိဇ္ဇာသည်ရေလောင်းသလိုပါပဲစေတနာဆိုတဲ့ကံတရားမျိုးစေ့နှင့်တူ၏ဟုရမှတ်ကြပါတဏှာဆိုတဲ့လောဘတရားကိုမည်ကြီးလိုပဲလို့မှတ်ကြပါအဝိဇ္ဇာဆိုတာကိုတော့ရေနဲ့တူတယ်လို့မှတ်လိုက်ပါမျိုးမည်ကြီးအကြောင်းသုံးပါးပေါင်းရင်အပင်ဖြစ်သလိုတဲ့အဝိဇ္ဇာတဏှာကံအကြောင်းသုံးပါးပေါင်းရင်ဘဝတစ်ခုမှာခန္ဓာတစ်ခုရကြပါတယ်တဲ့ဟုတ်လားအဝိဇ္ဇာတဏှာကံအကြောင်းသုံးပါးပေါင်းရင်ဘဝတစ်ခုဖြစ်တယ်ခရီးတမရှာနဲ့ကောင်းငယ်မှာမရှိဘူးကိုယ်ထဲမှာရှိတယ်အဝိဇ္ဇာဆိုတဲ့မောဟတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာတဏှာဆိုတဲ့လောဘတရားဘယ်မှာကိမ့်တယ်လဲနှလုံးသားမှာစေရဏဆိုတဲ့ကံတရားကစေရဏဆိုတဲ့ကံတရားကလည်းကိုယ်စေရဏကိုယ်နှလုံးသားရှိတာပေါ့ဟုတ်ဘူးလားအဲ့ဒါကြောင့်ကဘာကိုတီဆောင်တဲ့ပုဂ္ဂိုလ်ကိုသစ်ပင်တစ်ပင်စိုက်ပြူးတဲ့တကူရှင်ကိုအပြင်ပမှာရှာဖို့မလိုဘူးကိုယ်ကိုယ်ထဲမှာရှာအဝိဇ္ဇာတဏ္ဍာကံဆိုတဲ့အကြောင်းသုံးပါးဒီတ္တဝါတယောက်ဖြစ်ခြင်းရဲ့အကြောင်းဟုတ်လား
စေတနာဆိုတဲ့မျိုးစေ့ကိုလေတဏှာဆိုတဲ့မြည်ကြီးပေါ်မှာကျဲတာအဝိဇ္ဇာကဘာလို့တလဲရေလောင်းပေးတာဒီလိုဖြစ်ကြတယ်အဲ့ဒီအကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိလို့ခေါ်ပါတယ်အကြောင်းမှန်ကိုနားလည်မှသမ္မာဒိဋ္ဌိအိတ်ဖို့နိုဘယ်ပတ်မှာရှေးဥစွာပြထားတာသမ္မာဒိဋ္ဌိဘယ်ကင်ရှင်းပါမှာအမဒိဋ္ဌိကိုဘုရားတို့ပရိသတ်ဒီလိုအကြောင်းမှန်နဲ့အကြောင်းကြောင့်ပေါ်လာတဲ့အကျိုးမှန်ကိုယက်တညီညွတ်စွာလက်ခံမိဖို့လက်ခံတတ်ဖို့လိုအပ်ပါတယ်အမဒိဋ္ဌိပိုင်းနောက်တစ်မျိုးပြောရရင်ကိုယ်မှာတကယ်ရှိနေတဲ့စိတ်စေတသိက်တို့ရဲ့အလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်ပမဒိဋ္ဌိပါမိမိ၌ကိုယ်ပိုင်ရှိနေသောစိတ်စေတသိက်တို့ဤအလုံးလုံးပုံကိုယုံကြည်လက်ခံခြင်းသည်သမ္မာဒိဋ္ဌိပါပရိသတ်ကြီးစေတနာမရှိဘူးလား
ရှိပါ
ဗျာစိတ်နဲ့ကြံတိုင်းစေတနာပါဗဇ္ဇကပြောတိုင်းစေတနာခြေရလက်တွေလှုပ်တိုင်းစေတနာပါအဲ့ဒီစေတနာရဲ့ပြောမှုကြံမှုလှုပ်ရှားမှုတွေဟာအများအရှင်းပေါ့လေတဏှာကိုအခြေခံပြီးတော့လှုပ်ရှားနေကြတာပါဘုံလေတန်းကဆက်ပြီးတော့ဤတက္ကသိုလ်ရောက်တဲ့အထိအကြောင်းသူအကြောင်းသားလေးတွေကြောင်းတက်ကြတာဘာလို့ရှင်လို့14နှစ်15နှစ်လောက်တကုတ်ကုတ်နဲ့တလှုပ်လှုပ်လုံးနေကြတယ်လဲမေးရင်ဘွယ်တစ်ခုခုလိုချင်လို့ပဲအရှိကဟုတ်လားလူကျင်နာကလေးရှိတော့15နှစ်လောက်ရုန်းကန်ကြရတာအဲမမနေပဲဒီဂရီတစ်ခုဆိုတာ15နှစ်လောက်တော့လောက်ကြရတာပဲဟုတ်လားရမယ့်အကျိုးဟာ BA BSc အစရှိတဲ့ဒီဂရီတစ်ခုခုပဲရုန်းကန်လှုပ်ရှားနေလိုက်ရတာက15နှစ်တော့ဒေသာပေါက်ကြအဲ့ဒီအောက်တော့ရော့မယ်မဟုတ်ပါဘူးကာကြီးခါကွေ ABC ကနေစလိုက်ရတာ BA BSC ဆိုတော့ပေါင်းကြည့်ရင်15နှစ်လောက်တော့ရှိတယ်တနှစ်မှသံမိုးဝဲမကြဆန်းတက်သွားမယ်ဆိုရင်14နှစ်ကသိချနေတယ်ဟုတ်လား14နှစ်15နှစ်ကာလပတ်လုံးနေမအညာမအလုံးနေရတဲ့ဒီအလုံးကြီးတစ်ခုကိုဒုက္ခရင်လို့မရှုမမြင်နိုင်မိကြဘူးဒီလိုလုပ်ငန်းတွေအများကြီးရှိပါသေးတယ်။ကျောင်းသူကျောင်းသားတွေနဲ့ဆက်နွယ်တာဘုန်းကြီးတို့ပြောပါတယ်။ဒါလို့လှုပ်ရှားရုန်းကန်နေရတာကိုဒုက္ခရဲ့လို့မမြင်မိကြဘူးပြောလိုက်ကြတာ။အဲ့နဲ့လေမျိုးကောင်းသမီးတွေမျိုးကောင်းသမီးတွေကျောင်းနေရတာပြောဘူးလား။သဘာတူရင်ငြိမ်ငြိမ်နေရတယ်။ဒုက္ခအညာဏအဝိဇ္ဇာပါဠိမှာဒုက္ခကိုမသိခြင်းသည်အဝိဇ္ဇာ ignorance ဆိုတာသူပဲဒုက္ခကိုမသိဘူးဟုတ်လားအဲ့ဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုတာကိုမသိဘူးဘယ်နှမျိုးပြောလိုက်လဲဒုက္ခကိုမသိဘူးဒုက္ခဘာကြောင့်ဖြစ်ရသည်ကိုမသိဘူးဒီဂရီလူချင်းလို့ဆန်းကနှစ်ဒုက္ခခံရမသိဘူးအဲ့ဒီမသိမှုကလေးတွေကိုပါခေါ်အဝိဇ္ဇာတရားဒီဒုက္ခဘာကြောင့်ဖြစ်တယ်လဲလိုချင်မှုကြောင့်လိုချင်တာကဘယ်သူကလိုချင်တာလဲကျောင်းသူကျောင်းသားတွေကလိုချင်သလားလောဘကလိုချင်သလားလောဘကမိုးပေါ်မှာလားကိုယ်နှလုံးသားထဲမှာလားလောဘကနှက်ခတ်ထဲမှာလားကောင်းကင်ထဲမှာလားနှလုံးသားထဲမှာလားဘုန်းကြီးတို့ဗုဒ္ဓတေသနာတော်ကကိုယ်ခန္ဓာတွင်းကိုစိုက်ရွေးကြည့်ရတဲ့သဘောရှိပါဒီတော့ဒီလောကလေးကိုမမြင်နိုင်တာအဝိဇ္ဇာခေါ်တယ်။နှစ်ခုပေါင်းနေပြီ။မနဲ့မိုးလင်းကနေညမိုးချုပ်အထိဗဇ္ဇလှုပ်လှုပ်ခြီလှုပ်လှုပ်လက်လှုပ်လှုပ်နဲ့အဲ့ဒီလှုပ်ရှားနေတဲ့ကံမလို့ခေါ်တဲ့ဒီအမှုတွေကိုစေတနာကပြုနေတာ။ဟုတ်လား။လက်လှုပ်လှုပ်ခြီလှုပ်လှုပ်နဲ့တလှုပ်လှုပ်တကားတဲ့လှုပ်ရှားနေရတဲ့ကံမလို့ခေါ်တဲ့ဒီအမှုကိစ္စတွေကိုစေတနာကပြုနေပါတယ်အဲ့ဒီပြုလုပ်နေရတာလေးကိုပဲပြောနေတာကျင့်နဲ့နေတာကတဏှာဖြစ်ပါတယ်နော်တဏှာသည်ရေကြီးဘုန်းကြီးတို့ပြိဿရေတဏှာသည်ဘာလဲ
ဒီလူသားတွေဟာကမ္ဘာမြေကြီးမရှိရက်တီဝဲရာမရှိတော့ဟုတ်လားတဏှာဆိုတဲ့မြေကြီးကမရှိတော့ရင်စေတနာဟာပရိသတ်ကြီးဘာမှမလုပ်တော့ဘူးဗျာဟုတ်လားတဏှာဆိုတာဘာကုံသွားခဲ့ရင်စေတနာကမလုပ်တော့ဘူးတဲ့သင်္ခါရဒုက္ခဇတ်ကြီးဟာအဲ့ဒီမှာရပ်တာကာဗာမိကြီးမိရှိသတ္တဝါတွေတီလို့ဖီလို့မရသလိုပဲတဏ္ဏကုတ်ခံနေကြတဲ့သူဟာသူမြတ်တွေကလောကကြီးအဲ့တည်းဘာကမှအာမထုတ်တော့ဘူးတဲ့ငြိမ်သွားကြပြီဟုတ်လားတဏ္ဏဒီဘာပါတယ်လဲလူသားတဏ္ဏဒီသတ္တဝါတို့ရဲ့တွေ့တာရခုံမိရဘာပါတယ်လဲမြေကြီးနဲ့တူပါတယ်အာတို့ဓမ္မယုံကြီးလှလှပပဖြစ်အောင်လှူလိုက်အောင်မယ်။နောင်ဘဝအဆက်ဆက်ဒုရတွေတော့မလေးဓမ္မယုံကြီးတဲ့ပုံလှတဲ့နတ်ဘိတ်မန်ကြီးတော့ရအောင်မယ်။မျိုးလေးချက်ကလေးကဓမ္မယုံကိုဆယ်ပြားလောက်ထည့်ပြီးတော့သံမင်းရဲ့ဝေစရန်တာကိုမျောလိုက်တာမယ်။ဟုတ်လား။ဓမ္မယုံကိုနှစ်ချောင်းလောက်ထည့်ပြီးတော့သံမင်းရဲ့ဝေစရန်တာကိုမျောလိုက်တာ။အဲ့ဒီမျောလင်းချက်ဆိုတာကဘာလဲတော့ဆိုတော့တဏ္ဏဟုတ်လားတဏ္ဏဆိုတဲ့မြေကြီးပေါ်မှာတည်ပြီးတော့ဘာလုပ်သလဲစေတဏ္ဏဆိုတဲ့မျိုးစေ့ကိုကျဲပါတယ်တဏ္ဏဆိုတဲ့မြေကြီးပေါ်မှာစေတဏ္ဏဆိုတဲ့မျိုးကိုကျဲပါတယ်ပရိသတ်ကြီးတဏ္ဏဆိုတဲ့ဘယ်ပေါ်မှာမြေကြီးပေါ်မှာဘာမျိုးစေ့ကိုကျဲတယ်မျောလင်းချက်ကလေးနဲ့အလုံးလုံးသေးလို့ခေတ်ကဒီလိုပြောတယ်နော်ဗုဒ္ဓဒေသနာတော်ကတော့တဏ္ဏဆိုတဲ့မြေကြီးပေါ်မှာစေတဏ္ဏဆိုတဲ့ဘာကိုကျဲလဲမျိုးစေ့ကိုကျဲတယ်အပင်ပေါက်ရင်အသီးတွေသီးလေအောင်မယ်အပင်ပေါက်ရင်အသီးတွေသီးလေအောင်မယ်အပင်ပေါက်ရင်ဘာဖြစ်လဲအသီးသီးတဲ့သစ်ပင်ကိုလူတကာခင်းနဲ့ပြစ်တယ်အဲ့လိုမှပိုရှင်းတယ်ဟုတ်လားတရက်ပင်လေးများပြီးဟိုလူကခင်းနေချဒီလူကခင်းနေချတလုံးမှမသိတဲ့တရက်ပင်ဘယ်သူမှလှဲ့မကြည့်ဘူးအဲ့ဒါကြောင့်သီးတဲ့တဝေဝေသီးတဲ့တရက်ပင်ကြီးမှလူရကခင်းနေပြခံရသလိုပါပဲအသီးတဲ့တဝေဝေသီးတဲ့တရက်ပင်ကြီးပါမှာဘဝဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့ခန္ဓာဆိုတဲ့အပင်တစ်ပင်ပေါက်ပြီးတော့အာယတနဆိုတဲ့အကိုင်းအခက်တွေထလာသည့်အခါခန္ဓာအပင်အာယရဏအကိုင်းအခက်ခန္ဓာကအပင်စေကုသောတကနာဇေဝကာယမနမျက်စိနာနာလျာကိုယ်စိတ်အဲ့ဒါကခဲမကြီး6ဖြာမျက်စိရှိရင်ဟိုမှာယူပါယုံအသီးစားမယ်ပေါ့နားရှိတဲ့လူတွေကတန်တာယုံအသီးကိုစားမယ်ဟုတ်လားနှာခေါင်းရှိတော့ကန္ဓာယုံဆိုတဲ့အနံ့ကိုစားမယ်ခံစားမယ်လို့ပြောရင်ပိုရှင်းပေါ့လားလျာဆိုတဲ့ပဇပါတော့ဘာဖြစ်လဲရတာယုံအရလာဆိုတဲ့အသီးတွေကိုစမ်းမယ်ကာယဆိုတဲ့အကိုင်းကထွက်လာတယ်ဘာတဲ့လဲဖောတာပါဆိုတဲ့အသီးတွေကိုစမ်းမယ်ပရိသတ်ကြီးစားလို့ရတဲ့အသီးတွေနည်းသေးသလားအသီးသီးတဲ့သစ်ပင်တွေဒုက္ခဖြစ်သလိုတဲ့အယုံ၆ပါးဆိုတဲ့အသီးတွေကိုစမ်းနေတဲ့မတ္တဝါတွေကဒုက္ခဖြစ်ပေမဲ့ဖြေမှမသိတာဒုက္ခအညာဏအဝိဇ္ဇာဒုက္ခအညာဏဒုက္ခမသိတာပါတယ်လေအဝိဇ္ဇာကမသိတော့အသိသီးတာကိုပဲအမလီဒီပင်ကြီးသိလိုက်တာလှတယ်ဟိဆိုတာလိုပဲအခြင်းကလှတယ်အတန်ကကောင်းတဲ့အနံလေးကမွေးတယ်ပညာဆိုနေအဲ့ဒါတွေကဘာပါတယ်လေတဏ္ဏဒီအသီးတွေကိုကြိုက်တဲ့ပုဂ္ဂိုလ်တွေကနောက်တာပံကောင်းကောင်းကြီးသိအောင်ဒေါရစိုက်လိုက်အောင်ပဲတဲ့စေရနာတွေထက္ခဒက္ခသင်္ခါရတွေထက္ခထက္ခဟုတ်လားဒီတော့ပရိသတ်ကြီးနားလည်ပြီစေရနာမျိုးစေတဏ္ဏမြေကြီးပြီးတော့အဝိဇ္ဇာရေလောင်းလာစေရနာမျိုးစေကိုတဏ္ဏမြေကြီးပေါ်မှာကျဲပြီးတော့အဝိဇ္ဇာဆိုတဲ့ရေတွေလောင်းလိုက်တဲ့အခါကျတော့တစ်အစွတ်အညောင်ကလေးအပေါ်မှာတက်တယ်နှစ်အောင့်မြေထဲမှာအမြစ်တွေတယ်ဘဝနှစ်ခုမှာခန္ဓာအသစ်ဖြစ်ဆိုတာနဲ့တပြိုင်နက်တည်း ဘဝအသစ်မှာခန္ဓာအသစ်တစ်ခုဖြစ်ပြီးနဲ့တပြိုင်နက်တဲ့အဲ့ဒီဖြစ်တဲ့ဘဝလေးကိုဖမ်းပြီးတော့တွယ်ထားရင်မလွတ်တော့အမြင့်တွယ်သွားတာဟုတ်လားရောက်တဲ့ဘဝလေးဖမ်းပြီးတော့တွယ်ထားလိုက်တယ်ရောက်ရဘဝကိုလွတ်ကုန်မလွတ်နိုင်အောင်ဖြစ်နေတာပါတယ်လေအမြင့်တွယ်သွားတာအမြင့်ကတန်တော့အပေါ်ရင်ဘာဖြစ်သလဲဟုတ်လားကိုင်းကမေးခွန်းမမိတ်လိုက်နဲ့မျိုးစေ့ထဲမှာအပင်မရှိဘူးအပင်ထဲမှာမျိုးစေ့မရှိဘူးမျိုးစေ့ကအပင်ဖြစ်လာတာတော့မှန်ပါဤသို့တော့အဲ့ဒီအပင်ထဲကိုဟိုမျိုးစေ့ဟောင်းကဝင်ပြီးတော့လိုက်သွားသလားမလိုက်သွားဘူးဒါဖြင့်ဒီမျိုးစေ့လေးမပြတ်သေးနဲ့အမြင့်ထဲမှာအောင်းပြီးတော့ခြံရစ်သေးသလားမခြံရစ်ဘူးအပင်ဖြစ်တာကလည်းသေးကြတယ်မျိုးစေ့ပြစ်စည်းသွားတာလည်းသေးကြတယ်အဲ့ဒါပဲဟိုဘက်တိုင်းပြည်ကလူတွေကကိုတော်တို့ဗုဒ္ဓကဟောတဲ့ယုတ်တရားအနိစ္စဝေဒနာအနိစ္စသင်ညာအနိစ္စသင်္ခါရအနိစ္စဝိညာဉ်အနိစ္စခန္ဓာငါးပါးသည်အနိစ္စပြည့်စည်တယ်လို့ဗုဒ္ဓဟောတယ်မဟုတ်လားဟုတ်ပါတယ်ဗုဒ္ဓကခန္ဓာငါးပါးပြည့်သွားတယ်လို့ဟောပါတယ်ပြည့်သွားတဲ့ခန္ဓာနောက်တစ်ခါဘယ်လိုလုပ်ဖြစ်မလဲတဲ့ပြည့်စည်ပြီဆိုရင်တော့ဘာကပြန်ဖြစ်တယ်တဲ့သူတို့ကဒီလိုပြောတယ်ဖြစ်ဖြစ်လာမျိုးစေ့လေးပြည့်စည်သွားတာတော့သိကြတယ်မဟုတ်လားမျိုးစေ့မပြည့်သေးနဲ့ဟိုအပင်တဲ့ကိုဝင်ပြီးလိုက်မသွားဘူးเนาะမျိုးစင်းကမြေထဲမှာပြက်သွားတယ်အပင်ကတော့ဖြစ်ပါဘုန်းကြီးတို့ရဲ့သင်္ခါရခန္ဓာ၌ပါဝင်၍နေသောသင်္ခါရခန္ဓာ၌ပါဝင်၍နေသောအဝိဇ္ဇာတဏ္ဏစေတနာဆိုတဲ့ဒီတရား၃ပါးသည်အနိစ္စရောက်ထာတော့မှန်၏ဟုတ်လားအဝိဇ္ဇာသည်သင်္ခါရခန္ဓာမှာပါတယ်တဏှာလည်းသင်္ခါရခန္ဓာမှာပါတယ်ပြီးတော့စေတနာလည်းသင်္ခါရခန္ဓာလောဘစေတသိက်မောဟစေတသိက်စေတနာဆိုတဲ့စေတသိက်သည်သင်္ခါရခန္ဓာနှင့်အကျုံးဝင်လို့ခန္ဓာ၅ပါးအနိစ္စရောက်တော့သူတို့လည်းပဲအနိစ္စရောက်ပါ၏သို့သောမျိုးစေ့သည်မြေနဲ့ရေနဲ့ပေါင်းပြီးတော့အပင်ဖြစ်အပင်ဖြစ်ပြီးတော့မျိုးစေ့ကလေးပြက်သလိုပါပဲဒီအဝိဇ္ဇာတဏ္ဏကံကလည်းပဲခန္ဓာအသစ်ကိုဖြစ်လဲဖြစ်စီပါတယ်သူတို့လည်းပဲအနိစ္စရောက်ပါတယ်မျိုးစေ့အပင်နဲ့ဝင်ပြီးတော့လိုက်မသွားသလိုမျိုးစေ့ဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုဟောဒီခန္ဓာကြီးပြက်ပြီးတဲ့အခါခန္ဓာတွေကတစုံတစ်ခုသောအရာဝတ္ထုအမာခံတရားလေးဟာမပြတ်ခိုင်းတဲ့ကိုယ်တည်းကတဏှာရကဖောက်ထွက်သွားပြီးတော့ဟိုဘက်ခန္ဓာတစ်ခုတည်းကိုပြေးဝင်သွားတဲ့ဆိုတာမျိုးသည်ဗုဒ္ဓတရားတော်အယမရှိပါဘူးသဘောပေါက်လားအစင်းမြင့်နေဆိုရင်ဘုရားပရိသတ်ပေါင်းသူတော်ကောင်းတို့လည်းပဲမြင့်တက်သွားပြီလို့သာမှတ်ပါဟုတ်လားအနတ္တတရားကိုသဘောပေါက်သိခြင်းပါလေအဘိဓမ္မာအနတ္တလို့ဘုန်းကြီးတို့ဒီမှာဟောပြီးသွားပါပြီ။အနိယမ၅ပါးစာအုပ်မှာဖတ်ခြင်းအတွက်ဒီကိုကြီးပြက်ပြီးရင်ဒီကိုလေးကမပြက်ပဲအတ္တသို့မဟုတ်ဝိညာဉ်သို့မဟုတ်ဆိုလ်သို့မဟုတ်အတ္တမသို့မဟုတ်ရူဟဲလ်ခေါ်ခြင်းနာခေါ်အဲ့ဒီအယဝတ္ထုအမာခံလေးတစ်ခုကဘယ်တော့မှမပြက်ပဲနဲ့ဒီကိုလေးကကိုကြီးပြက်တဲ့အခါမှာကိုလေးကထွက်ပြီးတော့နောက်တကိုယ်လေးကိုပြေးဝင်တယ်နောက်တကူပြည့်ရင်အဲ့ဒီတဲကထွက်ပြီးတော့နောက်တကူတဲကိုပြေးဝင်တယ်။ဒါမျိုးဘုန်းကြီးတို့ပရိသတ်လက်ခံမိရင်အဲ့ဒါပါလေအတ္တဝါဒလို့ခေါ်ပါတယ်။နော်။အဲ့ဒီအတ္တဒိဋ္ဌိပေါ်မှာနောက်နှားကသတ္တတ္တ၏ဥစ္စေဓာတ်၏အများကြီးပါသွားလိမ့်မယ်။ဘုဒ္ဓဒေသနာတော်ကမျိုးစေ့ပြီးအပင်နဲ့ဝင်မှားသလိုပဲဒီစေရဏသည်ပါဖြစ်လေ။ဟိုဘဝကိုမပြတ်ပဲနဲ့ဒီတိုင်းကူးပြီးတော့ဝင်သွားတာမဟုတ်ဘူးတဲ့။စေတနာလေးအနိစ္စတော့ရောက်တယ်သို့တော့ခန္ဓာဆိုတဲ့အပင်ကိုတော့ပေါက်စေပါသေးတယ်မျိုးစေ့သည်ပြက်ပါတယ်သို့တော့အပင်တော့ပေါက်စေပါသေးတယ်ဒီသဘောမျိုးပါဟုတ်လားမျိုးစေ့ထဲမှာခွဲ၍ရှာအပင်မရသလို စေရနာရဲမှာထုတ်ချေ၍ရှာဘဝမေ့အတဲ့စုဆောင်းပြီးတဲ့ခန္ဓာသစ်အစင်းသင်းအနေထားရှိမနေသေးပါဘူးမျိုးနဲ့မြေနဲ့ရေနဲ့ပေါင်းပြီးမှအညောင်ကလေးတွက်သလိုပဲစေရနာသည်အဝိဇ္ဇာတဏ္ဍာနဲ့ပေါင်းပြီးတဲ့အခါကျတော့မှခန္ဓာကိုဖြစ်စေပါတယ်တဲ့ဟုတ်လားဘုရားတို့သမ္မာဒိဋ္ဌိမှန်တဲ့အမြင်အဝိဇ္ဇာတဏ္ဍကံဒီအကြောင်းမျိုးစေ့အကျုပ်တဏိတုဇာထောဥပမာတိုင်းမှာအဝိဇ္ဇာတဏ္ဍကံကအကြောင်းခန္ဓာကအကျုပ်အဲ့ဒီခန္ဓာမှာနောက်တာကအဝိဇ္ဇာတဏ္ဍကံဒီဓမ္မရေစုဆောင်းတော့ဒေါ်အဝိဇ္ဇာတဏ္ဍကံကအကြောင်းအသစ်ဖြစ်ပြီးတော့နောက်တာကခန္ဓာအသစ်ဒီအကျုပ်လို့ဒီလိုလဲပြီးတော့သွားတာမျိုးကနေအပင်ပင်ကနေအတိအသီးကနေမျိုးဆိုတာလိုပဲအဝိဇ္ဇာတဏ္ဍကံကနေခန္ဓာခန္ဓာကနေအဝိဇ္ဇာတဏ္ဍကံအဝိဇ္ဇာတဏ္ဍကံကနေခန္ဓာခန္ဓာကနေအဝိဇ္ဇာတဏ္ဍကံလို့ဒီလိုလဲပြီးတော့သွားတာကိုတန်တာဆက်လဲသည်လို့ဒီလိုခေါ်ပါတယ်ဟုတ်လားဒီလိုဘုရားတို့ပိဋကများကမျိုးစရဲမှာအပင်မရှိလို့ပဲစေရနာခြင်းမှာဘဝသေးအတွက်ခန္ဓာသေးကိုစူပြီးဆောင်ပြီးသားရှိမနေဘူးလို့မှတ်လိုက်ပါဟောပင်နဲ့ကိုမျိုးစီဝင်ပြီးတော့လိုက်မသွားသလိုမျိုးစိတ်လေးဒီအပင်နဲ့ကိုဝင်ပြီးတော့လိုက်မသွားသလိုပဲဒီဘဝကစေရနာဒီဟောပဲဘဝကိုဒီတိုင်းကြီးကူးပြီးတော့ပြောင်းသွားတာမဟုတ်ဘူးဆိုတာကိုလည်းပဲသဘောပေါက်တာပါနော်ဒီကအဝိဇ္ဇာတဏ္ဍံဒီအကြောင်းအနေနဲ့ပြပြီးတော့ဟိုမှာပြတဲ့ခန္ဓာသည်အကျိုးပါမျိုးမြည်ရည်တို့ကအကြောင်းဖြစ်ပြီးတော့အညောင်းလေးကအကျိုးဖြစ်ရသလိုပါပဲအဲဒီလိုသဘောတရားမျိုးကိုပရိသတ်ပိုင်မယ်လက်ခံနိုင်မယ်ဆိုလို့ရှိရင်ဒီခန္ဓာထဲမှာမပြတ်သောဝိညာဉ်ကလေးစုလေးအတ္တလေးဟာဟိုဘဝသက်ခန္ဓာသက်တစ်ခုတည်းကိုပြည့်ဝင်သွားတဲ့ဆိုရဲအယူဆမျိုးကိုဘုရားတို့ပရိသတ်ကပယ်ပြီးသားဖြစ်ပါလိမ့်မယ်အမြင့်ထဲမှာမျိုးစေကလေးအောင်းပြီးတော့မကြံရစ်ဘူးဆိုတဲ့အယူဆကိုသဘောကျသလိုပဲဒီခန္ဓာထဲမှာမပြတ်သောအရာဝတ္ထုတစ်စုံတစ်ခုကျန်နေခဲ့တယ်ဆိုတာကိုမရှိဘူးဆိုတာကိုလက်ခံနိုင်ရင်ပရိသတ်မှာသတ္တဒိဋ္ဌိကင်းပါတယ်ဟုတ်လားဒီခန္ဓာထဲကဝိညာဉ်လေးဒီဟိုဘက်ခန္ဓာထဲကိုဒီအဲ့တော့ပေးသားပါဆိုတော့ကောင်းတော့သံမာဒိဋ္ဌိပိုင်းမှာအခြေခံကဒီအချက်ဖြစ်ပါတယ်ဒီတော့ဘဝသစ်ဘသူသွားသလဲဒီကိုယ်လေးကအကုန်လုံးခန္ဓာကြီးပြစ်ပါလျင်းနဲ့ဘဝသစ်ဘသူသွားသလဲဆိုဘဝသစ်ကိုသွားတဲ့တတ္တဝါတယောက်ဟာရှိကိုမရှိဘူးမျိုးမြည်ကြီးအကြောင်းတွေဟာမပြတ်တဲ့ဆက်ကြီးတခါတည်းရေလည်းပဲအဆက်မပြတ်မိကလည်းဩဇာတတိကလည်းမပြတ်တရဆက်ဖြစ်နေသလိုပဲအဲ့ဒီတည်းမှာမျိုးဓာတ်ကလည်းပဲမပြတ်မစည်းပဲနဲ့မှီ၍တည်၍နေသလိုပါပဲအဝိဇ္ဇာတိတဏ္ဍာကမရက်မနာရှိဖြစ်နေတော့စေတနာဆိုတဲ့ဘီဇဒတ်စေတနာဆိုတဲ့ဘီဇဒတ်တွေကလည်းပဲဇက်တက်ကြီးတဲ့ရည်စည်းသလိုဘုရားပရိသတ်ရဲ့တဏ္ဍာမှာမရက်မနာရှိဖြစ်နေကြပါတယ်မြေကြီးတစ်ခုကိုကြည့်လိုက်ပါကြည့်လိုက်ရင်တော့အမလီရေတွေဟာဒုနဲ့တယ်နဲ့လို့ထင်လိုက်မယ်သိချာစဉ်းစားရင်ကောင်းကင်ကမိုးဟာတပေါက်ချင်းတပေါက်ချင်းအမှုံလေးတွေအမှုံလေးတွေရွာချတာတမှုံစီရွာချတဲ့မိုးရေကလေးတွေဟာအမှုံလေးတွေစုဆောင်းတော့ရေစီးချောင်းကလေးသေးသေးလေးရရေစီးချောင်းသေးသေးလေးတွေကိုဇက်တိုက်ပေါင်းပြီးစည်းသွားတော့ချောင်းကလေးသေးသေးတစ်ခုဖြစ်လာချောင်းကလေးသေးသေးလေးတစ်ခုကနေချောင်းကြီးကြီးကြီးဖြစ်လာအဲ့ဒီချောင်းကြီးချောင်းကြီးဇက်တိုင်ပေါင်းတော့ဘာဖြစ်လဲမြေကြီးဖြစ်သွားတာလှမ်းပြီးတော့ဟာမြေကြီးစီးနေတယ်ဆိုဒါတွေညံ့နေတယ်မိုးရေပေါက်ကလေးတွေကိုလှမ်းပြီးတော့မမြင်တော့ဩမာမလည်းအေယံဝရီမြေကြီးပါဒါလောက်နဲ့ရှက်သွားတယ်အေယံဝရီမြေဘလို့ဖြစ်လာတယ်လဲကောင်းကင်ကယွာတဲ့မိုးရေပေါက်ကလေးတပေါက်ချင်းကိုမြင်အောင်ကြည့်ဖို့လိုတယ်ကောင်းကင်ကကြံ့လာတဲ့မိုးရေပေါက်ကလေးတွေကိုတပေါက်ချင်းတပေါက်ချင်းတစ်ချမ်းစီကြံ့လာတာကိုမြင်အောင်ကြည့်ဖို့လိုပါတယ်ဟုတ်လားအဲ့တော့စေရဏကတလုံးသေးမှမဟုတ်ပဲရှိကစေရဏနဲ့နောက်ကစေရဏအဲ့ဒီစေရဏနောက်ကနောက်ကစေရဏအနောက်ကနောက်ကစေရဏတွေဇက်တိုက်ဇက်တိုက်မြစ်ထဲမှာရေတွေရှိကရေကိုနောက်ကတွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဲ့ဒီရေကိုနောက်ကဆက်တွန်းအဆင်းစင်ရေတွေဟာတွန်းပြီးတော့သွားနေသလိုပဲအဝိဇ္ဇာအရှိန်အဟုန်တွေတဏ္ဍအရှိန်အဟုန်တခါတည်း အဲ့ဒီရှိပြီးတော့တွန်းပြီးတော့မယမနာသွားနေတယ်ဆိုတဲ့စက်ကြီးကိုဘုရားတို့ပြိဿမြင်အောင်ကြည့်တယ်။အဲ့ဒါကြည့်နေမယ်ဆိုရင်ခုနကအတ္တဒိဋ္ဌိတဲ့ကိုရောက်သွားစရာအကြောင်းရှိတယ်။ဟုတ်လား။အေယောဒီညီကြီးကိုစိုက်ကြည့်နေရင်ဘုရားတို့ပြိဿကြီးရေအလုံးလိုက်ကြည့်မြင်ရသလိုပါပဲ။စေတနာလေးကိုတစ်လုံးနဲ့ကွက်ကြည့်နေရင်အဲ့ဒါဒိဋ္ဌိဖြစ်မှာ။သူ့ပဲလျှောက်ပြောင်းနေတယ်လို့ထင်သွားမှာကိုဟုတ်လား။အဲ့လိုမဟုတ်ရပါဘူး။အေယောဒီညီကြီးပဲကလားချောင်းပေါင်းများစွာကလာတယ်ချောင်းတွေချောင်းတွေများစွာပဲကလာမြောင်းတွေများစွာကလာတယ်မြောင်းလေးတွေမြောင်းလေးတွေပဲကလာရေစီးချောင်းလေးတွေကလာရေစီးချောင်းလေးတွေပဲကလာမိုးရေပောက်လေးတွေတပန်းချီလေးစင်ညာစင်မရမနဲ့ဇက်တဲ့ကြီးမိုးရွာသလိုတဖွာဘခွေးတာကိုကြည့်နိုင်တဲ့ညံမျိုးမြင်နိုင်တဲ့ညံမျိုးကိုရရရင်မှ clear vision အမြင်ရှင်းသွားတယ်အဲ့ဒါကမှဒိဋ္ဌိတဲ့ဟုတ်လားသိဖို့ရန်ပရိသတ်လွယ်တော့မလွယ်ဘူးနော်အလုံးနူးညံ့ခက်ခဲသိမ်မွေးတဲ့သစ္စာတရားကိုဘုန်းကြီးတို့ပြောထားတယ် Subject Truth ဟုတ်လားသစ္စာတရားဒီသဘောဝါဒီကိုမြင်အောင်ကြည့်နေတဲ့လမ်းစဉ်ဟာဘုန်းကြီးတို့သဗ္ဗညုဗုဒ္ဓရဲ့လမ်းစဉ်ပါပဲတဲ့နော်ခုပြောတဲ့သဘောတွေကိုမြင်အောင်ကြည့်တာဘယ်လမ်းစဉ်နဲ့ကြည့်မလဲဗုဒ္ဓလမ်းစဉ်မှတပါတခြားလမ်းစဉ်မရှိပါဘူးတခြားလမ်းစဉ်မရှိပါဘူးကဲဒီတော့တန်တလောကကြီးကိုဘသူတိဆောက်ပေးတယ်လဲဆိုရင်အဝိဇ္ဇာရဲ့တဏှာရဲ့ကံရဲ့တိဆောက်ပေးတယ်အဲဒီတန်တလောကကြီးကိုဘသူထိမ့်သိမ့်ထားတယ်လဲဘသူထိမ့်ထားတယ်လဲဆိုရင်ထိမ့်သိမ့်ထားတဲ့မိန်တိန်နာကိုရှာကြည့်ကံရဲ့စိတ်ရဲ့ဥတုရဲ့အာဟာရရဲ့အဲ့နမျိုးရတိဆောင်တာကအဝိဇ္ဇာကနာကံထိမ့်သိမ့်ဆောင်ရှောက်တာကတော့ကံစိတ်ဥဒုအဟာရဟိုကိုယ်ကွယ်မှုတွေပေါ်ပေါက်လာပုံအပိုင်းမှာပြောခဲ့တဲ့အချက်များနဲ့ရှင်ဟိုက်ပြီးတော့ပရိသတ်စဉ်းစားကြပါအဝိဇ္ဇာတဏ္ဍာကံနဲ့တိဆောက်တဲ့လောဘတကုရှင်အပြင်မှာဘုန်းကြီးတို့ကတော့မရှာပါဘူးအဝိဇ္ဇာတဏှာကံနဲ့တိဆောက်တဲ့လောကကိုလေကံနဲ့ထိမ့်သိမ့်စိတ်ဓာတ်တွေနဲ့ထိမ့်သိမ့်ဥဒုနဲ့ထိမ့်သိမ့်အာဟာရနဲ့ထိမ့်သိမ့်ဟာဒီကိုလောကကလေးတစ်ခုလောကဆိုတာဆံပြားကနေခြေပြားခြေပြားကနေဆံပြားအဲ့ဒီတလန်လောက်ရှိတဲ့ဒီကိုကိုဘုရားတို့ပြိသာဇာပင်ပြားကနေပြီးတော့ခြေပြားရှင်ပြားကနေသဘင်ပြကိုအရာကိုအလံနဲ့တိုင်းရင်တော့ဒါလူတိုင်းလူတိုင်းဟာတလံပဲရှိတာပဲ6ပြည်ကျော်သမားက3ပြည်သမားသွားအလံနဲ့မတိုင်းနဲ့အဲ့ဒါတော့မကြိုက်ဘူးလားကိုရနဲ့ကိုအလံတိုင်းရှိဒါအတူတူကြိုက်တယ်ဒါရဲ့တလံမြလောက်ပါရှိတဲ့ဒီကိုကိုဘာခေါ်ရမယ်လောကတလံလောက်ရှိတဲ့ဒီကိုကိုဘာခေါ်တဲ့လောကအဲဒီလောကကိုဘသူတိဆောက်သလဲအဝိဇ္ဇာတဏကံဒီလောကကိုဘသူဆောင်းလျှောက်သလဲကံစိတ်ဥဒုအာဟာရသဗ္ဗေပြာကနေခြေပြားတိုင်အောင်ခြေပြားကနေသဗ္ဗေပြားတိုင်အောင်တလန်လောက်ရှိတဲ့ဒီလောကကလေးကိုကုစေရဏနဲ့ကိုယ့်ဟာကိုဆောင်းလျှောက်ရတယ်ကုစိတ်ဓာတ်နဲ့ကိုယ့်ဟာကိုဆောင်းလျှောက်ရတယ်ဟုတ်လားဥဒုဆိုတဲ့အပိုင်းကြတော့အပြင်ဘက်ကဥဒုဟောဒီကိုယ်တဲကဥဒုဥဒုနှစ်မျိုးစလုံးကြားအောင်ကြည့်ပြီးတော့နေအဲ့ဒါစောင့်ရှောက်တာပဲဟုတ်လားကိုယ်ခန္ဓာတည်ဆောင်းတဲ့မင်းကအဣဓာတ်တည်များနေတယ်ဆိုရင်ကိုယ်ကနွေ့နွေ့လေးနေပေးမှကိုယ်ကိုယ်ထဲမှာအပူတွေများနေတယ်ဆိုရင်ကိုယ်ကအေးအေးလေးနေပေးမှဒီလိုမဟုတ်လားကိုယ်ကိုယ်ကယိုစီးမှုတွေအားရှိနေတယ်ဆိုလို့ချင်းကိုယ်ကတောင့်တင်းခိုင်မာတဲ့အစားအစာလေးစားပေးမှဒီလိုလာတယ်မဟုတ်လားအေးဗုဒ္ဓရဲ့ပြီးဒီမှာဘယ်နေရာမှာမှမလုပ်ဘူးကိုယ်ကိုယ်ကိုယ့်ဟာကိုထိမ့်သိမ့်ရတာလေကံဆိုတာကိုစေရဏလို့ပြောရအောင်ဒီကိုယ်ကိုဒီလောကလေးကိုဘာနဲ့ထိမ့်စေရဏနဲ့ထိမ့်စိတ်နဲ့ထိမ့်အချမ်းအပူဆက်ရှိတဲ့ဥရုနဲ့ထိမ့်အချုံအချင်းဆက်ရှိတဲ့အာဟာရနဲ့တေဒီခန္ဓာဒီလောကကိုထိမ့်သိမ့်တဲ့တကောရှင်ဒီဘုန်းကြီးတို့ဗုဒ္ဓတေသနာတော်နေရအပြင်မှာမရှိတော့ ကံစိတ်ဥဒုအဟာရသူဒီထိမ့်သိမ့်ဆောင်းလျှောက်တဲ့အပိုင်းမှာပဒနာကြပါတယ်စေရဏတွေသိညံ့ဖြင်းလာတဲ့အခါစိတ်ဓာတ်တွေသိယုံညံ့လာတဲ့အခါမှာလောကကြီးအထိမ့်မရှိဘူးဘုန်းကြီးတို့ပြိဿဟုတ်လားစေရဏတွေညံ့တဲ့အခါစိတ်ဓာတ်တွေယုံလာတဲ့အခါဒီလောကကြီးမှာအထိမ့်သိမ့်မရှိတော့ဘူးအဲ့ဒါပြည့်ဖို့ဖြစ်လာတာအပူတွေလွန်ခဲ့အေးတွေလွန်ခဲ့အစာကိုတကားတဲ့စီးမဲ့ကမ်းမဲ့စားပြီးဆိုရင်ဒါအထင်းသိမ်းမရှိတော့ဘူးပြည့်စည်ဖို့ဖြစ်လာမယ်ဒီလိုမဟုတ်လားဒါလို့ပြောရင်နားလည်ပြီပေါ့ဗျာကံစိတ်ဥဒုအာဟာရသည်လောကကြီးကိုတိမ်သိမ်းဆောင်လျှောက်ပါလိမ့်မယ်တိမ်သိမ်းဆောင်လျှောက်တဲ့အပိုင်းရပြီဒီတော့ကျွန်တို့ကိုယ်ခန္ဓာကြီးမပြည့်အောင်ဒီလောကကြီးမပြောင်းမပြည့်အောင်ဘယ်တော့တကူရှင်ကထိမ့်ပေးပါဆိုတာမျိုးကိုထိုင်ပြီးတော့တောင်းပန်နေစရာဘုန်းကြီးတို့ဗုဒ္ဓသင်္ခါရနည်းအရာမရှိပါဘူးမရှိပါဘူးနော်တိုက်ပြည့်စည်တဲ့ပိုင်လောကကြီးကိုဘာလို့ဖြစ်ပြည့်တယ်လဲလို့ဆိုရင်ပြောစရာအကြောင်းများစွာရှိရတယ်ဘုန်းကြီးတို့သုံးလုံးပဲပြောပါရစေလောဘဒေါသမောဟအကုန်ခြုံပြောင်းရင်တော့ကိလေသာတရားတွေဟာလောကကြီးကိုဖြစ်စည်းနေတာပါတစ္ဆိုင်းရကကိလေသာတိဆောက်တဲ့အပိုင်းမှာအဝိဇ္ဇာတဏ္ဍာကံထိမ့်သိမ့်ဆောင်းလျှောက်တဲ့အပိုင်းမှာကံစိတ်ဥဒုအာဟာရဒီလောကကိုဖြစ်စည်းတဲ့အပိုင်းကျတော့လောဘဒေါသမောဟစေရဏထဲမှာလောဘဝင်နေဒေါသဝင်နေမောဟဝင်နေစိတ်ထဲမှာလောဘဝင်နေဒေါသဝင်နေမောဟဝင်နေအဲ့ဒီအချိန်စိတ်စေရဏ၌လောဘဒေါသမောဟလွှမ်းရင်ထိုသူသည်ပျက်စီးဖို့ဖြစ်ပါလိမ့်မယ်လို့သဘောချပါ။ဟုတ်ပြီလား။အဲ့ဒီတော့လောဘကစိတ်စေရဏမှာလွှမ်းနေတဲ့အခါကျတော့ဒေါသတွေမောဟတွေကစိတ်စေရဏမှာလွှမ်းမှုနေတဲ့အခါကျတော့ထိုသူဟာအချမ်းနာမလဲအပူနာမလဲဥဒုနာမလဲအာဟာရနာမလဲပြည့်တော့ဥဒုအာဟာရကလည်းသူဘယ်လိုလုပ်ထိန်တော့ပြည့်ပြီတဲ့ပြည့်စည်တဲ့အချိန်ကဒီတရားသုံးမှလွှမ်းမိုးတဲ့အချိန်ကကဘာကြီးပြည့်တဲ့အချိန်ပါပဲနော်ခေါင်းကြီးတို့ဒီအပိုင်းတွေဟာအခြေအပြန့်အလွန်ပြောစရာကောင်းတဲ့အပိုင်းတွေပါတိုးတော်လေးပဲဉာဏ်ကြီးကျယ်တဲ့ပုဂ္ဂိုလ်တို့အတွေ့နည်းနည်းလေးပြောရင်သူတို့ဉာဏ်ကချက်ပြီးတော့နားလည်သွားလိမ့်မယ်လို့ခေါင်းကြီးတို့ကယုံထားတယ်ဒါတော့ပဲထားပါတော့တိဆောက်ကဝိဇ္ဇာဒါနာကံစောင့်ရှောက်တာကံစိတ်ဥဒုအာဟာရပြည့်စည်တာဖြစ်စည်တာကလောဘဒေါသမောဟတမျိုးပြောဖြစ်စည်တာကကိလေသာအစဉ်ရှင်ရှားဖို့မလိုတော့စောင့်ရှောက်ဖို့အပြင်အပမှာအကူစရာရှာမနေကြနဲ့ဘသူကမှဖြစ်စည်ဖြစ်လိမ့်မလဲဆိုပြီးတော့အပြင်ပမှာဒုထောက်ရှိခိုးစရာလည်းမရှိတော့ပါဘူးအေးဖြစ်စည်မဲ့ပုဂ္ဂိုလ်ဟာဘသူလဲဆိုရင်တော့ကိုယ်